ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်နာဝိုးနဲ့ကြောက်ကူခြေရွာတွေမှာတိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်မွန်ဂိုဘက်မှာတော့စစ်ကောင်စီတပ်ကအင်အားဖြည့်တင်းတာတွေရှိနေတာကြောင့်မကြာခင်တိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ရှမ်းပြည်ဘက်ကစီးရဲတင်းမာမှုအခြေအနေရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
။ DNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားပြီးခဲ့တဲ့လပိုင်းကကြောင်မဲတီဘောမိုင်းကိုင်နဲ့လဲချမြို့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီရပိုင်းအတွင်းမှာတော့ရဲဆောင်မြို့နယ်ဘက်မှာပါဖြစ်ပွားလာနေတာပါလက်ရှိရဲဆောင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါဗျာအ
ဲ့မှာဟိုကျတော့နည်းနည်းတော်ရဲရောက်သွားပြီလေအဲ့မှာနေညာကဖြစ်တယ်ဒီနေ့မနေ့ကျတော့ဒီကျွန်တော်တို့ကြောက်ကူဟိုပါပေါ့ကြောက်ကူရွာတဲမှာလာဖြစ်တယ်ပေါ့အဲ့တော့လမ်းမောရောက်သွားပြီတော့ကူရွာကကျွန်တော်တို့ဒီနောက်ပိုင်းတော့ဝိုင်းနဲ့ဆက်လာတဲ့လမ်းပေါ်ပါပေါ့မဟာမိတ်အဖွဲ့နဲ့ RCSS လို့တင်းကြရတယ်ဒီရွာနဲ့တော့မဟုတ်ဘူးစစ်တပ်နဲ့တော့မဟုတ်ဘူးပေါ့
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေတယ်လို့လည်းအခုလိုဆက်ပြောပါရတယ
်အဲတော့ရသောမျိုးတော့မှာတော့အခုအချိန်ကြီးကိုအေးဆေးသေးသေးပြဘာမှတော့မဖြစ်သေးဘူးဒါမဲ့စစ်ဘေးရှောင်နေရတော့နည်းနည်းတည့်ရလူကတည်နေပေါ့အမျိုးရှောင်နေလူကရှောင်နေပြီဒါမဲ့အဲတောက်ကူရွာတွေကတချို့ကထွက်မလာရသေးဘူးသောမျိုးဘွားနေသွားတဲ့ဧည့်သည်တွေလည်းရောက်အဲတောက်ကူမှာသူပိတ်မိနေပေါ့အဲ့လိုမျိုးရှိတယ်။ဒါလို့ရတဲ့သူထွက်လာမှာအခုအလိုက်မရသေးဘူးပြအဲ့လိုမျိုးဖြစ်နေတယ်
။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကြောက်ကူနောင်ဝိုးဒေသဟာတချိန်ကဗမာပြည်ကွန်မြူနတီပါတီအခြေစိုက်လှုပ်ရှားခဲ့တဲ့နယ်မြေဖြစ်ပြီးတော့ရက်ဆောင်မျိုးကနေမိုင်60လောက်ကွာဝေးပါတယ်။ရက်ဆောင်မျိုးနဲ့တမိုင်လောက်အကွာမှာတော့စစ်ကောင်စီရဲ့တင်တန်းကျောင်းတွေအခြေစိုက်တဲ့ဘာထူးတပ်မျိုးလည်းတည်ရှိပါတယ်။ရှမ်းပြည်တောင်ပိုင်းရက်ဆောင်မျိုးနယ်မှာတိုင်းရင်းသားတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုအင်္ဂါနေ့ညကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကာရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒီတိုက်ပွဲဟာစစ်ကောင်စီတပ်ရင်တန်းဖျက်ဆီးသွားတဲ့အခါမှာအမိမသိအဖွဲ့ကပစ်ခတ်တာဖြစ်တဲ့အကြောင်းနန်းဖက်ကာဒေသခံတို့ကပြောပါရယ
်နန်းဖက်ကာအထွေဦးကဘုံမုံနာရောက်ခံလို့ပြောလို့ရတယ်ဒီနေ့ကျွန်တော်တို့တတိယဝန်ကျင်မှာဖြစ်နေတယ်။ဒီကြားရီတက်တော့လို့ရှိတယ်။အဲ့လိုဒါပေမဲ့ဖွဲ့နေလို့ဆိုတော့မပြောတော့ဘူး။ဒီကြားဖွဲ့ဆုံးဖြစ်ရတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဒေသမှာ KIA ကချင်း TNL တောင်းပလောင်နဲ့ MNDAA ကိုကန့်အဖွဲ့တွေအဓိကလှုပ်ရှားနေတာပါ။ဒေသရင်းမီဒီယာတွေကတော့အင်္ဂါနေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမွန်ဂိုဖောင်းဆိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရင်တန်းကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။မွန်ဂိုဒေသခံတို့ကတော့ဒီမနက်2နာရီလောက်မှာစစ်ကားအစီ20ကျော်လောက်မွန်ဂိုမြို့ကိုရောက်လာကြောင်းနဲ့တိုက်ပွဲတွေဖြစ်လာနိုင်ကြောင်းအခုလိုပြောပါရယ
်20ကျော်လောက်တော့ရှိမှာပြန်ပါည7နာရီခွဲတော့မွန်ဂိုတွေရောက်လာတယ်ဆိုတော့တိုက်ပွဲဖြစ်ဖို့မရတော့ဘူးနော
် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစီးရဲတင်းမာနေဆဲရှိပြီးတော့အချိန်မီ၍တိုက်ပွဲကြီးတွေဖြစ်လာနိုင်ကြောင်းသုံးသပ်ထားပါရယ်
အိုမွန်ဂိုခေါင်းဆောင်ဘက်မှာကတော့တိုက်ပွဲမြေတဲလုံးမကြည့်လည်းပဲအမေရိကန်တိုက်ပွဲမှာတော့ဒီမှာလို့ပြောရတာပေါ့တိုက်ပွဲကတော့ပြန်ပြီးမှကြီးလာနိုင်တယ်လို့ပေါ့နော်အဲ့ဒါမျိုးတွေတော့ရှိပါတယ်အဲ့ဘက်မှာတော့
ဒီလ၈ရက်နေ့ကတော့လာရှိုးမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့သလိုမွန်ဂိုဒေသကသူတို့တပ်စခန်းတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း MNDAA ကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူး။မွန်ဂိုဖောင်းဆိုင်ဒေသဘက်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ။